ဗျူဟင်မေကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမကစုမောပါရှင်အခုတော့အမေရိကန်ပြည်ထောင်စုကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်လူမဲမျိုးသား George Floyd တည်ဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာအခုဆိုရင်တော့သတင်းနှစ်ပတ်ကျော်လာပြီမဲ့အချိန်ကောင်းနေတော့မဲ့ဖြစ်ပါတယ်ဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေနောက်ရှေ့အလားလာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့အကြီးတန်း Editor ဦးကျော်စန္ဒာကိုဆက်သွယ်မေးမြန်းကြည့်ပါမယ်ဆရာဦးကျော်စန္ဒာရှင်ဆန္ဒပြပွဲတွေကငြင်းငြင်းချမ်းချမ်းနဲ့ဆက်ပြီးတော့ဖြစ်နေသလိုနောက်ဆက်တွဲခရက်တွေကလည်းတော်တော်လေးကိုပြင်းထန်ပါတယ်အထူးသဖြင့်ဆန္ဒပြတဲ့သူတွေရဲတပ်ဖွဲ့တဲ့ပြုပြင်ပြောင်းလဲရေးတွေကိုပို့ပြီးတော့လည်းအာရုံစိုက်လာတာကိုတွေ့ရပါတယ်ဆိုတော့ဒီဆန္ဒပြတဲ့သူတွေတောင်းဆိုချက်တွေဖြစ်လာနိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့ဘလောက်များတွေ့ရပါလဲရှင့
်ဟုတ်ကဲ့မဆုမောဆန္ဒပြတောင်းဆိုတဲ့အတိုင်းဒီရဲတပ်ဖွဲ့ပြုပြင်ကိစ္စတွေဖြစ်လာနိုင်တဲ့အလားအလာတော့တော်တော်တောင်းနေပြောရပါလိမ့်မယ်ပေါင်းစုံကဘဟုအဆင့်မှာဆိုလို့ရှိရင်အောက်လွှတ်တော်မှာဒီမိုကရက်ပါတီကရဲတပ်ဖွဲ့သူပြင်းဥပဒေကြောင့်တင်သွင်းခဲ့ပါတယ်ရဲတပ်ဖွဲ့ကိုသူတို့ဘတ်ဂျက်ဘူရယမုံငွေဖြတ်တောက်မယ်ဘတ်ဂျက်ဖြတ်တောက်မယ်ဆိုတော့အဓိကပြောတာမဟုတ်ပါဘူးသူပြင်းရေးကိစ္စကိုပြောတာပါသို့တော်လည်းပဲဒီသူပြင်းရေးကိစ္စဒီပင်လင်းရင်ပြည်နယ်များနဲ့ဒေသန္တဖွဲ့ရဲ့တာဝန်သာဖြစ်တဲ့ဘဟုဖက်ဒရယ်အစိုးရကဝင်ဆွဲရတဲ့ကိစ္စတွေမဟုတ်ဘူးဘဟုဖက်ဒရယ်အနာဘိုင်းဖွဲ့စည်းရဝင်ဆွဲရတဲ့ကိစ္စမဟုတ်ဘူးဆိုပြီးတော့Republican တွေဘက်ကပြန်လဲခြေပကြရတယ်ရှိပါတယ်ဆိုတော့ဒီဘဟုကလုံနေတဲ့အလွတ်တော်ကအဆိုဟာ Republican တွေကြီးဆိုတဲ့ဆက်လွတ်တော်စနစ်ပါအောင်မြင်မှုရဖို့ကတော့အလားအလာစိတ်မရှိဘူးလို့ဆိုရင်မှားမယ်မဟုတ်ပါဘူးခင်ဗျာသို့တော်လည်းပဲဒေသန္တရအတိုင်းတန်နဲ့ကတော့အတော့ကိုပြင်းပြင်းထန်ထန်လုပ်နေကြတွေ့ရပါတယ် Minneapolis လိုမျိုးတွေမှာဆိုလို့ရှိရင်ရဲတပ်ဖွဲ့ကိုလုံးဝပိတ်လိုက်မယ်ချက်သိမ်းလိုက်မယ်ပြီးတော့သူတို့ဟာဒီအများကြီးလူလုံးကြုံရဲ့ public safety ကိုဘယ်လိုပုံစံနဲ့တောင်းဆောက်မလဲရဲတပ်ဖွဲ့မထားဘဲနဲ့ဆိုတော့ဒီလန်တဲ့ဆောက်ဖွဲ့မယ်ဆိုပြီးတော့အဲ့ဒီမြို့တော်ကောင်စီကစုပြထားပြီးဖြစ်ပါတယ်လိုက်ပြီးတော့ပဲတချို့မြို့တွေမှာဆိုရင်လည်းပဲဒါရဲကိုပေးတဲ့ budget ကိုဖြတ်တောက်မယ်ဘယ်လိုထိန်းချုပ်မယ်ဆိုတော့အစီအစဉ်တွေအောက်ခြေမှာပို့ပြီးတော့လုပ်နေရပါတယ်ဒါကြောင့်အောက်ခြေကလုပ်တဲ့လုပ်ငန်းဟာတော့လောလောဆယ်မှာပို့ပြီးထိရောက်နိုင်မဲ့အခြေအနေနဲ့နှိစက်တယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တင်းတင်းမာမာသူ့ရဲ့သဘောထားမျိုးရှိနေတာဆိုတော့သူ့အနေနဲ့ရောဒီလိုရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုထောက်ခံမဲ့အလားအလာရှိလားဆရာကျောင်
းသမ္မတဒေါ်နယ်ထရန့်ကတော့လုံးဝလက်ခံလိမ့်မယ်မဟုတ်ပါဘူးဒေါ်နယ်ထရန့်ကပြောထားပါတယ်သူ့ရဲ့ရဲတပ်ဖွဲ့ကိုပေးနေတဲ့ budget ကိုလည်းမချက်တောင်းခံဘူးရဲတပ်ဖွဲ့ကိုလည်းမချက်သိမ်းခံဘူးလို့သူကပြောပါတယ်သူနည်းသူသာပဲဒီနိုင်ငံတော်ရှင်းနေချုပ်ဝီလျံဘာကလည်းပဲရဲတပ်ဖွဲ့ကိုထပ်ပံ့ကြီးဖြတ်တောက်လိုက်တဲ့ဆိုရင်ရဲတပ်ဖွဲ့ရဲ့အင်အားနည်းသွားမယ်ဆိုတော့ရဲတပ်ဖွဲ့အင်အားပိုကောင်းမှုတော်လို့ရတယ်အဲ့လိုသာလုလိုက်မယ်ရဲတပ်ဖွဲ့ကိုထုတ်ပြီးလိုက်မယ်တွန်းလိုက်မယ်ဆိုလို့ရှိရင်လူသက်မှုတွေအများကြီးဖြစ်လာလိမ့်မယ်မင်းကြီးလူသက်မှုတွေပို့ပြီးတော့ပေါ်ထွက်လာလိမ့်မယ်လို့သူကပြောထားပါတယ်ဆိုတော့ဂျိုးဘိုင်ဒန်ကလည်းပဲဒီမိုကရက်စ်အင်္ဂါလောင်းအခြေအူရီချက်ချင်းခံထားရတဲ့ဂျိုးဘိုင်ဒန်ကလည်းပဲရဲတပ်ဖွဲ့ဖြတ်သိမ်းတဲ့ဘတ်ဂျက်ကိုကျွန်တော်ဒီနယ်လောက်မပြောပါဘူးအဲ့ဒါဟာမလို့အဲ့ဒါဟာမလို့အဖူးလို့သူကယူဆကြမပြောပါနဲ့သူလူကျင်တာက urgent need for reforms policy သူတင်ပြောင်းလဲရေးကိုအပြင်းထန်လုပ်ရမယ်ချက်ချင်းလုပ်ရမယ်ဆိုတာပဲသူကပြောပါရင
်ဟုတ်ကဲ့ဒီနေ့ကတော့ကွယ်လွန်သူ George Floyd ရဲ့ဒီဇာပနာအခမ်းအနားကျင်းပဖို့လေစီစဉ်ထားတယ်ဆရာကျော်ဆိုတော့ဒီချိန်ထဲမှာပဲဆန္ဒပြပွဲတွေကလည်းဆက်ရှိနေဦးမှာဆိုတော့ဒီနေ့ရောထူးထူးခြားခြားဘာတွေတွေ့ရမယ်လို့ခံမှန်းမိပါလဲရှင
်ဆန္ဒပြပွဲတွေတော့အများကြီးရှိပါလိမ့်မယ်သို့တော်လည်းပဲစူးစူးပူပူစူးပူမှုဒါရုံးရင်းဆန့်ကပ်မှုတွေတော့ဖြစ်လာမယ်လို့မထင်ပါဘူးဒီတိုင်းငံတွေဒီလူဖွဲ့စည်းတွေမှာဒီအစုပါအခမ်းအနားဇာတ်နာအခမ်းအနားလုပ်ကြဆိုရင်ကွယ်လွန်သူကိုသူတို့လေးစားတန်ဖိုးထားတဲ့အခမ်းအနားအခြေအနေသတ်မှတ်ကြပါတယ်အဲရန်သူငင်းကြမ်းစွာသူရဲ့ဘဝခရီးကိုငင်းကြမ်းစွာပို့ဆောင်ကြရတဲ့ပေါ့လေသူရဲ့ဘဝနောက်ဆုံးပြည်ကိုငင်းကြမ်းစွာပို့ဆောင်ကြရတဲ့သဘောပို့ပြီးဆောင်ပါတယ်ဘာသာရေးသဘောလည်းပဲပို့ပြီးဆောင်ပါတယ်ဒီကအဓိကအခမ်းအနားဇာတ်နာအခမ်းအနားတွေကတော့တရားဒီခါမှာတော့ဆန္ဒပြပွဲတွေလူလူကထောက်ခံပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်ကိုပူပြီးထက်ကောင်ထွက်လာနိုင်ပါတယ်သို့တော်လည်းပဲရဲနဲ့ထိတိုက်တွေ့တာတွေအပြင်းထန်စူးဖြစ်တာတော့တွေ့ရလိမ့်မယ်လို့ထင်ပါဘူးခင်ဗျာ
ဒါကတော့အမေရိကန်ပြည်ထောင်စုတဝန်းကဆန္ဒပြပွဲတွေအလားအလာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့ Editor ဦးကျော်စန္ဒာကိုကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်